အမေရိကန်သမ္မတဩဘားမားနဲ့လွှတ်တော်ကိုယ်စားလှယ်တွေတွေ့ဆုံရမှာဘာတွေများဆွေးနွေးပြကြလဲရှင
်။အတိအကျတော့ကျွန်တော်တို့မြန်မာပြည်ရဲ့ရှေ့ပေါင်းမဲ့အလားအလာပေါ့နော်။ဒီလွှတ်တော်ကိုယ်စားလှယ်တွေ့ဆုံရအခက်အခဲကြီး။ကျွန်တော်တို့လွှတ်တော်ဥပဒေနဲ့ရောလဲပါတယ်။မတော်စားစုတည်လဲပါတယ်။ကျွန်တော်လွှတ်တော်ကိုယ်စားလှယ်ရလဲဒီပညာရေးကဏ္ဍနောက်ပြီးတော့လွှတ်တော်ရေးကဏ္ဍဥပဒေကဏ္ဍအစရှိရှိဆွေးနွေးကြတာပေါ့နော်။ဆွေးနွေးပြီးတော့တမန်နေပြီးတော့ပြန်ပြီးတော့ဖြည့်ရှင်းပေးတာပေါ့နော်။ဘယ်လိုဖြည့်ရှင်းပေးရလဲဆိုတော့သူ့ကိုမသိလို့မေးရတယ်ပေါ့။သူ့စီကနေကျွန်တော်တို့တိုင်းပြည်အခက်အခဲပေါ့။အခုမှဆက်လူနည်းစုပြဿနာတွေနောက် Constitution ရှင်းတဲ့ပြဿနာတွေအဲဒီကျွန်တော်ဆွေးနွေးဖြစ်တဲ့အခါကျတော့ပြန်ပြီးတော့တို့နိုင်ငံမှာတွေ့ကြုံနေတဲ့အတွေ့အကြုံတွေလောက်ပိုင်းဆောင်ရွက်နေတဲ့အခြေအနေအဓိကအချင်းဒီရှေ့တောင်ဟာရှာမှာတွေ့ကြုံနေရတဲ့ Indonesia လိုနိုင်ငံမျိုးနဲ့ဥမာပြပြီးတော့ဖြည့်ရှင်းမှုအတွက်တွေကိုပြောတော့တာပါ
မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေနဲ့လွှတ်တော်ရဲ့ဆောင်ရွက်ချက်တွေအပေါ်အမေရိကန်သမ္မတကဘာတွေများမှတ်ချက်ပြုပြောတာမျိုးတွေရှိပါလဲရှင်
ဒီကတော့ဘာလို့မဆက်ပြုတ်ကျော်လဲဆိုလို့ရှိရင်ကျွန်တော်တို့အခုအပြောင်းလဲကာလမှာဒီစစ်တပ်ရဲ့အခန်းကဏ္ဍကြီးရှော့ချဖို့လူမဲစုရဲ့ခွင့်ရေးကိုပေးဖို့ပေါ့နော်။ဒါမျိုးမှမလုပ်ခဲ့ဘူးဆိုလို့ရှိရင်အတိုင်းပြည်အနာဂတ်ကမကောင်းနိုင်ဘူးပေါ့နော်။ဒါကြောင့်မလုပ်ဘူးလက်ရှိခြေကံဝေးပြင်ဆင်တဲ့အခြေအနေမှာလည်းအကောင်ဝိုင်းဝန်းကြီးကျိုးစမ်းဆောင်ရွက်ချဖို့လိုတယ်။အားလုံးပူးပေါင်းဆောင်ရွက်ချဖို့လိုတယ်ပေါ့။အဲ့လိုပုံစံမျိုးပါပဲ။
ဒေါမ်ဆန်းစုကြည်ကရောမြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲမှုအပေါ်အမေရိကန်အစိုးရတိုက်ပြီးအကောင်းမြင်လွန်းတယ်လို့မှတ်ချက်ပေးထားရလဲရှိတဲ့အခါပေါ့နော်အမဒီနေ့ပွဲမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးပြတာရှိပါသလားရှင
်အန်တီကဒီနေ့ဘာမှတိတ်မဆွေးနွေးရှာဆွေးနွေးမှုဆိုတာကမိတ်ဆက်တလောက်ပဲပြောပြီးတော့နောက်ထပ်ကဒီကြောင့်ဘာမှမနိုင်ဘူးမှာတွေ့မဲ့ပွဲဆောင်မှာပဲဆင်းရဲချက်ဆင်းရဲမဲ့ဒီချိုးပါ
အမေရိကန်သမ္မတအနေနဲ့ပေါ့မြန်မာနိုင်ငံရေးအပေါ်လက်တလောဘလို့စိုးရိမ်မှုတွေရှိနေတယ်ဆိုပြီးတော့ဒီနေ့ဆွေးနွေးပွဲမှာပြောဆိုတာမျိုးရှိပါလေရှင
်ဒီနေ့ကလို့ဆိုရင်ချက်တည်းမရှိပါဘူးကျွန်တော်ဒီမှာတွေ့ကြုံနေရတဲ့အခက်အခဲတွေပြဿနာတွေကျွန်တော်ရဲ့ရင်းဆိုင်နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့လည်းတို့အမေရိကန်နိုင်ငံကလုံးဝနေပေါင်း200လောက်ကတွေ့ကြုံနေရတဲ့အခက်အခဲတွေဖြစ်တဲ့အခါကျတော့ဒါတွေနဲ့ရှင်ပြီးတော့လောက်ကင်ရဖို့အခြေအနေရဲ့နောက်ပြီးတော့ဒီမှာဖြစ်နေတဲ့ပြဿနာတွေအနေနဲ့ဘယ်လောက်ကြီးပဲခက်ခဲခဲကြိုးစားဖို့နောက်တစ်ခုကကျတော့ကျွန်တော်တို့အားလုံးကလည်းဆွေးနွေးတဲ့ဟာတွေပေါ်မှာပဲပြန်ပြီးတော့တုံ့တက်ပြီးဆွေးနွေးသွားတာပါဘလို့တိုင်းပြည်ရဲ့အခက်အခဲတို့အခက်အခဲကတော့အများတန်းရှိနေတာပေါ့နော်ဒါပေမဲ့အဲ့ဒီအခက်အခဲကနေတော်ဟောင်းနိုင်ဘူးပေါ့အဓိကဒါတွေပဲပြောသွားတာပ
ါဒီတိုင်းပြည်ရဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးတယ်ဆိုတဲ့အခါမှာရောအမဘယ်တောင်းဆင်တွေကိုအဓိကထားပြီးပြောသွားတာမျိုးလဲရှင
်တောင်းဆင်ကတောင်းလို့တောင်းမတူဘူးမှာလေဒီလက်တော့ကိုယ်စမယ်အကောင်လုံးကတောင်းလို့တောင်းလက်ရှိအခြေအနေပေါ့နော်ချိုးကြောင်လည်းတိုင်းရင်းသားတွေဟိုလက်ရှိဖြစ်နေတဲ့ပြဿနာတွေ constitution ပြဿနာတွေပြည်ရင်းကြီးချက်မှုမရှိတဲ့ပြဿနာတွေဒါတောင်းလို့တောင်းပြဿနာတွေကမတူကြဘူးပေါ့နော်တချို့ကြောင်လည်းပညာရေးပြဿနာတွေပေါ့နော်သူတို့တင်ပြတဲ့ပုံမှာမတူပြီးတော့ပဲပြန်ပြီးတော့ဆွေးနွေးတာအပိုင်းမှာ
မြန်မာနိုင်ငံမှာစီးပွားရေးနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေရှိနေပေမဲ့ပေါ့နော်တချို့ကဏ္ဍတွေမှာနောက်ပြန်ဆုတ်နေတဲ့အနေအထားရှိရလို့ဟိုအမေရိကန်သမ္မတကပြောဆိုတယ်ဆိုတာမျိုးကြားသိနေရပါတယ်ရှင်ဒီနေ့တွေ့ဆုံမှုမှာရောမြန်မာပြုပြင်ပြောင်းလဲရေးကိုဘယ်အပိုင်းမှာအားနည်းတယ်ဆိုပြီးအမေရိကန်နိုင်ငံအနေနဲ့ထောက်ပြခဲ့တာမျိုးရှိပါတယ်ရှင
်အဲ့လိုမျိုးတော့ကျွန်တော်တို့ဟိုဒီနေ့မှာတော့မရှိဘူးကျွန်တော်တွေ့ဆုံတဲ့အချိန်မှာပဲအဓိကတက်မလို့ရဲ့ခံကဏ္ဍကိုပြောတယ်ဟိုတက်မလို့ဆိုတာအရက်ဖက်ဥပွဲကြီးအောက်မှာပဲရှိရမယ်ဆိုတဲ့ဟာမျိုးပေါ့နော်အဲဒါမျိုးတွေကိုတော့ပြန်ပြီးရှင်းသွားမှာ
အမသူတို့နိုင်ငံနဲ့ညီမတို့နိုင်ငံနဲ့ကိုအခုလိုရှင်ပြောတဲ့ဆိုတဲ့အခါမှာကြတော့ဘယ်အချက်တွေကိုဘလို့တူယူဆောင်ရွက်နိုင်နေဆိုတဲ့ဟာမျိုးတွေ့ရလဲအမအနေနဲ
့ဒီမတို့နိုင်ငံမှာအခုဖြစ်နေတဲ့ဒီလူမျိုးရေးပြဿနာတွေပေါ့ဒီသူတို့အခုလက်ရှိမှာလည်းအမေရိကန်ကြုံနေရတဲ့ဘာသာရေးတွေကွဲပြီးတော့ဒီအီရတ်တို့ဘာလို့မှဖြစ်နေတဲ့ဘာသာရေးပြဿနာတွေပေါ့နော်အဲဒါမျိုးတွေနဲ့ပတ်သက်လို့ရှင်ပြီးပြောတော့နောက်ချက်ကကြတော့သူတို့နိုင်ငံမှာဖြစ်ခဲ့တယ်ဆိုတာကသူတို့နိုင်ငံမှာပြင်းပြင်းထန်ထန်ဖြစ်ခဲ့တာတွေကျွန်တော်တို့လုံးဝနဲ့နှစ်ပေါင်း200လောက်ကကျွန်တော်တို့တွေ့ခဲ့တဲ့ပေါ့လူမျိုးတွေပြဿနာမျိုးတွေပေါ့နော်အဲဒါလည်းသူတို့ကိုယ်စီစားဖြေရှင်းနိုင်တဲ့အခါကျတော့အခုအောင်မြင်သွားတယ်အားလုံးကပြဿနာတွေရှိနေပြီမဲ့လည်းနည်းနည်းကျကျနဲ့အတူတူတွဲပြီးနေထိုင်နေကြရတယ်ပေါ့နော်သူတို့လည်းရှင်ဥပဒေပြဋ္ဌာန်းတယ်ပြဋ္ဌာန်းတယ်ပြဋ္ဌာန်းပြီးတော့သူတို့ရဲ့အခွင့်အရေးပေါ့ဥမာအစ်သူတို့ရဲ့အခွင့်အရေးတိုင်းရင်းသားလူမျိုးစုပြဿနာအခွင့်အရေးတွေနောက်တစ်ချက်ကကျတော့သူတို့ဆီမှာဖြစ်နေတဲ့ရခိုင်ပြဿနာလူခါမျိုးတွေပေါ့နော်အဲဒါဘယ်လိုအကောင်းဆုံးလုပ်မလဲပေါ့အခြားနိုင်ငံတွေရဲ့သူတို့နိုင်ငံမှာဖြစ်ခဲ့တဲ့ဥပမာတွေကိုပြောပြီးတော့မှဒါမျိုးတွေကမြန်မာပြည်မှာဖြစ်လာမယ်ဆိုလို့ရှင်လည်းအချိန်မီထိန်းသိမ်းဖို့လိုတယ်ဆိုတဲ့ဟာမျိုးပြောရတာ
အမေရိကန်ကွန်ဂရက်ကအိုဘားမားမြန်မာပြည်ခီးစဉ်အတွင်းမှာ2008ဖွဲ့စည်းပုံပြင်ဆင်ဖို့2015ရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်သမ္မတအဖြစ်ဝင်ရောက်ရှင်ပြိုင်နိုင်မှုအတွက်ပေါ့မြန်မာအစိုးရကိုတိုက်တွန်းဖို့ဖိအားပေးထားတယ်လည်းရှိတဲ့အခါကျတော့ဒီနေ့တွေ့ဆုံမှုမှာကြတော့လေဒီအမေရိကန်သမ္မတအနေနဲ့ဒါတွေကိုပြောတာမျိုးရှိလားမ
ဒီနေ့ကတော့သူအဓိကပြောတာတော့ဘလို့ပဲဖြစ်ဖြစ်ဆက်တော်ရရောက်နေတဲ့ဆိုတဲ့အခါမှာဒီနေ့ဆိုလည်းဖြစ်ခြင်းဖြစ်မယ်ဒီညဆိုလည်းဖြစ်ခြင်းဖြစ်မယ်ဒီနေ့ဆိုလည်းညဆိုအနိုင်မရှိခြင်းမဲနဲ့ဘသူပဲနိုင်တော့နိုင်ပါ2015မှာအလုံးကအေးအေးချမ်းချမ်းနဲ့လက်တွဲပြီးတော့လောက်ကင်ဆောင်ရွက်ကြပေါ့ကျွန်တော်ပဲပြောသားပါတယ်ဘသူသမားဖြစ်မှာပါဆိုအဲ့လိုကိစ္စမျိုးတော့တိတိကျကျတစ်ခါမှပြောသားပါ
အမအခုလိုဖြေချပေးတာအမ RF ရကျေးဇူးတင်ပါရှင
်ကျေးဇူးပါနော်